လက်တွေ့အမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်အထားမဲ့လူတွေကိုအမေရိကန်အစိုးရအနေနဲ့မဟန်တားနိုင်မှုဆိုရင်တနည်းကိုဒေါ်လာ 1.6 ဘီလီယံဘိုးကုန်သွယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ကြာသာပတိနေ့မှာထိန်းချုပ်ပြောဆိုလိုက်ပါတယ်။ကျေးဇူးတော်နေ့အားလည်းရဲ့အတွက်ဖလော်ရီဒါပြည်နယ်ကတူပိုင်အပန်းကြီးအင်ယာမာအယ်လာဂိုကနေသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ။တခါအဲ့ဒီလိုတရားမဝင်ဝင်ရောက်လာနိုင်ခြင်းရှိတဲ့သူတွေကိုဟန်တားရေးမက္ကဆီကိုနယ်စပ်ကိုစေလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုထားရဲဆိုတဲ့ကာဝေးဝင်ကြီးဂျင်မက်တစ်ရဲ့ဗုဒ္ဓဘုရားကပြောဆိုချက်ကိုလည်းသမ္မတထရမ့်ကအတူတူပြောဆိုသွားတာပါ။သမ္မတထရမ့်ဟာသူရာထူးစတင်ယူကလေးကရှေ့တန်းကတပ်ဖွဲ့တွေစီတွားရောက်လက်ပတ်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်လာချိန်မှာပဲအာရှပစိဖိတ်ဒေသမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုတယ်လီဖုန်းဆက်ပြောဆိုတာကိုရုပ်မြင်သံကြားကနေထုတ်လင်းခဲ့ပါတယ်။အဲ့ဒီလိုတယ်လီဖုန်းဆက်ပြီးတဲ့နောက်မှာပဲအမေရိကန်မက္ကဆီကိုနယ်စပ်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့နှက်ချက်စကားထွက်ပေါ်လာတာပါ။အမေရိကန်ပြည်တွင်းတရားဥပဒေစိုးမိုးရေးလုပ်ရတဲ့အတွက်အစီအစဉ်အသုံးပြုခွင့်ကိုကန့်သက်ပိတ်ပင်ထားတဲ့နှစ်ပေါင်း130ရှိပြီဖြစ်တဲ့ဥပဒေကိုချိုးဖောက်နိုင်ခြင်းရှိတယ်ဆိုပြီးအငင်းပွားမှုတွေထပ်ပေါ်နေချိန်မှာပဲမက္ကဆီကိုနယ်စပ်ကိုရောက်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်9800လူကတော့တန်ဆူးကျိုးအကာအရံတွေချထားတဲ့ဘေးမှာယာယီတဲတွေထိုးပြီးကျေးဇူးတော်နေ့အခမ်းအနားကိုဆင်နွှဲခဲ့ကြပါရဲ့ရှင်